MNST International အဖွဲ့ပေါ့လေအပြည်ပြည်ဆိုင်ရာလူငင်းချမ်းသာပွင့်အဖွဲ့ကနေပြီးတော့လွှတ်တော်ကနေပြီးတော့ပြီးခဲ့တဲ့ February 19ရက်နေ့ဟာပုံမှန် session နဲ့ပတ်သက်ပြီးတော့ပြင်ဆင်လိုက်တာကိုဒါပြင်ဆင်ခြင်းအစစ်အမှန်မဟုတ်ဘူးအစိုးရအနေနဲ့ပေါ့လေပြင်ဆင်ခြင်းနဲ့ဆန္ဒမရှိဘူးဆိုပြီးတော့ဒီပြောဆိုထားတဲ့ကြေညာချက်တစ်စောင်ထွက်လာတယ်ခင်ဗျာဆိုအဲ့ပုံမှာဘယ်လိုများမြင်မိပါလဲခင်ဗျာကိုတင်ညော့အနေနဲ့ပေါ့လေ
အဲသူတို့ပုံမှန် session ကိုပြင်တာဒီပုံမှန် session နဲ့ပတ်သက်ပြီးတော့သူရဥအောင်ကိုကတင်သွင်းထားတဲ့မူကြမ်းကိုကျွန်တော်တို့ဖတ်ရတယ်ဗျာအဲသူရဥအောင်ကိုရဲ့တင်ထားတဲ့မူကြမ်းအင်မတန်မှလျော်ကန်တယ်နော်တင့်လဲတင့်လျော်တယ်အဲနောက်သူတို့2008ကဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 354 အခန်း8ပေါ့ဗျာတော့နိုင်ငံသားတွေရဲ့မူလားပိုင်ခွင့်နဲ့ပတ်သက်ပြီးတော့ပေးထားတဲ့အခွင့်အရေးတွေအားလုံးနဲ့လည်းကိုက်ညီတယ်။ဒါပေမဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ပုံမှန် session ကပြည်ထရေးရပြင်ဆင်ပြီးတော့ပြတဲ့အခါဘာမှမထူးဘူးဗျ။မူလားပုံမှန် session နဲ့ဘာမှမကွာခြားပဲနဲ့ပြစ်မှုပြစ်ဒဏ်တွေကိုရှော့ပေါ်တာပဲဖြစ်တယ်။နောက်စကေရက်တွေပြောင်းလဲတာပဲဖြစ်တယ်။ပြင်ဆင်ခြင်းကအတုရောင်ပဲဖြစ်တယ်။အခြေခံဥပဒေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံသားတွေရဲ့မူလားခွင့်အရေးကိုပိတ်ပင်ထားတဲ့အတွက်ဒီပုံမှန် session ပြင်ဆင်ပြောင်းလဲခြင်းတတ်မှတ်တဲ့ကိစ္စကိုကျွန်တော်လုံးဝကန့်ကွက်ပါတယ်ဗျ။
အဲ့တော့အခုဆိုလို့ရှိရင်ပေါ့လေကိုထင်းညောအနေနဲ့ကဒီပုံမှန် session နဲ့ပတ်သက်ပြီးတော့အရေးယူခံရတာအမှုပေါင်းဘယ်လောက်လောက်များရှိလဲခင်ဗျ။အ
ဲပုံမှန် session နဲ့ကျွန်တော်ပြစ်မှန်ချက်ပြမှတ်ခံတော့14မှုရှိတယ်ဗျ။အခု2014မှာဆိုရင်ပြီးခဲ့တဲ့18ရက်နေ့ကကျွန်တော်တို့ခွင့်ပြုချက်မပေးလို့ဆိုရင်တော့ပုံမှန် session နဲ့ဒီတရားစွဲခံရတာ2014မှာဆိုရင်ဒါတစ်ခုပေါ့ဗျာ
။နောက်တစ်ခုကတော့ဒီပုံမှန် session နဲ့တွဲပက်ပုံမှန်တစ်ခုပေါ့လေ။အဲ့ဒါတော့905ခခွေးပေါ့လေတချို့ပုံမှန် session နဲ့အရေးယူတယ်တချို့905ခခွေးနဲ့အရေးယူတယ်ဆိုတော့အဲ့ဒါကိုကျွန်တော်နည်းနည်းပြောပြပါခင်ဗျာဒီပုံမှန်နှစ်ခုကိုဘယ်လိုပုံစံမျိုးနဲ့ဒီအာဏာပိုင်တွေကထဲလဲအသုံးပြုနေလဲဆိုတာနဲ့ပတ်သက်လို့ပေါ့လေ
အမှန်တော့ဒီပုံမှန် session ဆိုတာကတော့ပြည်သူအများစုကိုဟန်တာတဲ့ပုံမှန်အဲဟိုအတွေ့အကြုံနဲ့တဲ့ပြည်သူတွေကြောက်စိတ်မကုန်သေးတဲ့ပြည်သူတွေကိုဟန်တာတဲ့အနေနဲ့ပုံမှန် session ကပ်ပြီးတော့မှဒါတရားဥပဒေတရားရုံးတွေမှာရင်ဆိုင်ရမယ်ရဲတွေကနေတော့မှအာမတ်ကနေပြေးပြီးတော့ထိ ंछ ုပ်ထားတယ်ဒါပုံမှန် session နဲ့ပတ်သက်လို့905ခါခွေးကြတော့တက်ကြွလှုပ်ရှားတဲ့ဒါပြည်သူကိုစနစ်တကျနဲ့တင်ပေးနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေကိုအာမတ်ကမပေးနိုင်တဲ့ပုံမှန်ဖြစ်တဲ့အတွက်ချက်ချင်းလည်းငင်ထိန်းသိမ်းလို့ရတဲ့အတွက်ဒီပုံမှန်905ခါခွေးကိုနိုင်ငံရေးအတိုင်းဝိုင်းတွေကိုသုံးတာများတယ်အဲ့တော့ဒီပုံမှန်တစ်ခုဟာခံချက်ညီညီနဲ့ပြည်သူကိုကိုစားပြုပြီးတော့မှအမှန်တရားဖော်ထုတ်နေတဲ့နိုင်ငံရေးတကယ်လို့လှူရှားတဲ့လူတွေရောအချိန်မြေထိ ंछ ုပ်ခံတာနိုင်တဲ့ပုံမှတ်တွေလို့အဲ့လိုပဲကျွန်တော်တို့သုံးသပ်လို့ရပါတယ်။အမှန်တကယ်ဆိုရင်ဒီပုံမှတ်တွေကတစ်ချိန်ကပြစ်ကျူးလွန်ခဲ့တဲ့ဗိုလ်ချုပ်ကြီးအချို့နဲ့ဗိုလ်ချုပ်ကြီးတွေကိုမိခိုးပြီးတော့မှကြီးပွားချမ်းသာတဲ့ခရိုနီယိုအကာအကွယ်ပေးတဲ့ပုံမှတ်တွေဖြစ်တဲ့အတွက်တိုင်းပြည်အတွက်အင်မတန်မှနစ်နာတယ်။အဲ့ဒီအတွက်ပြည်သူတွေကိုတော့အကာအကွယ်ပေးနိုင်တဲ့ပုံမှတ်တွေကိုကျင့်သုံးသင့်တယ်ချမှတ်သင့်တယ်အတည်ပြုသင့်တယ်လို့အဲ့လိုပဲကျွန်တော်တို့ဒါအကြံပေးတိုက်တွန်းခြင်းပါတယ်ဗျ
။ဒီဥပဒေဟာပုံမှတ်ဆက်ရှိဟာဒီဘိုးချုပ်ကြီးအချို့နဲ့ဒီခရိုနီတွေကိုအကာအကွယ်ပေးတဲ့ဥပဒေဆိုတာဘာကြောင့်ပြောနိုင်တာလဲခင်ဗျ။အ
ဲဥပမာဆိုရင်ဗျာကျောင်းငယ်လိုကိစ္စမျိုးနောက်ဗျံဘုံချောက်အပွက်လိုကိစ္စမျိုးအဲနောက်တစ်ခုကအခုမြမကုံရောင်တပိတ်စကမ်းဖွင့်နေတဲ့ပြည်သူရဲ့အခြေအနေမျိုးအဲနောက်တစ်ခုကကျွန်တော်တို့မြို့နယ်တွေမှာမူလမြို့သစ်ဖော်တော့မြို့ပြစီမံကိန်းရနောက်ကလေးကစားကွင်းတွေမိသက်ကန်တွေမိသားကွင်းတွေအဲ့ဒါတွေကိုသူတို့သက်ဆိုင်ရာအာဏာပိုင်ချိုးနဲ့ခရိုနီတွေပူးပေါင်းပြီးတော့မှစနစ်တကျနဲ့ကျူးကျော်တာပေါ့ဗျာခရိုနီတွေကကျူးကျော်ထားတဲ့ကိစ္စတွေကိုဥပမာမျိုးတော်စီပင်တွေကနေတော့ဂရန်တွေထုတ်ပေးတယ်ဒီတိုင်းစီပင်တွေကနေဂရန်တွေထုတ်ပေးတယ်အဲ့ဒါတွေကိုကျွန်တော်ဖော်ထုတ်ခဲ့ကမှငကိုရှိတဲ့မူရင်းမြေပုံဒီမျိုးပြစီရင်နေတဲ့ကျွန်တော်တိုက်ဆိုင်စစ်ဆေးတဲ့ခြေမှာသူတို့ထုတ်ထားတဲ့ဂရန်တွေကတော့အဂတိလိုက်စားပြီးထုတ်ထားတာပေါ်ပေါက်တယ်အဲ့အချိန်မှာကျွန်တော်တို့ကတရားဥပဒေကကျွန်တော်တို့အမှုဖွင့်တယ်တိုင်တန်းတယ်တရားဆွဲတယ်ကျွန်တော်တို့ပြည်သူတွေကအဲ့လိုဖော်ထုတ်တဲ့ခါမှာဘယ်သူမှအရေးယူဆောင်ရွက်မှုမရှိဘူးတော့ပြည်သူတွေကအဲ့လိုဖော်ထုတ်တဲ့ခါမှာပုံမှန် 78 တို့ 95 ခါခွေးတို့နဲ့ဖမ်းခံရတယ်ဥပမာလက်တော့လက်ပောင်းတောင်ဆိုလဲထုံနီးတူစွာပဲစာနာပြဖော်ထုတ်ဖို့ခွင့်ပြုချက်တောင်းတော့လည်းမပေးဘူးเนาะအဲမခံနိုင်လို့ပြည်သူတွေကအမှန်တရားဖော်ထုတ်တဲ့ခါကျတော့ 78 တွေ 95 ခါခွေးတွေနဲ့အရေးယူတယ်ကျွန်တော်တို့ခရိုနီတွေကိုလည်းကျွန်တော်တို့တိုင်လို့မရဘူးတော့သူတို့ကလည်းတိုင်တဲ့ခါမှာအရေးယူမှုမရှိဘူးအဲ့ဒီအတွက်လက်ရှိပုံမှန် 78 တို့ 95 ခါခွေးတို့ဟာပြည်သူအကာအကွယ်မပေးတဲ့ပုံမှန်တွေလို့ကျွန်တော်တို့လက်တွေ့အရာကျွန်တော်တို့ပြောလို့ရပါတယ်ဗျ။ဟ
ုတ်ကဲ့ကိုရင်းညောခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျကျွန်တော်အားလည်းဖေကိုလည်းအများကြီးကျေးဇူးတင်ပါတယ်ခင်ဗျ။